Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်အောင်ကကင်ဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ5ရက်ပုံထုနေ့မနက်ခင်း VOA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနားစာစီစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်စမခင်ပြထွေးပါရှင်
ဂါဇာအပြစ်ရဲ့ဒုတိယအဆင့်ဆွေးနွေးရေးအလားအလာဘယ်လိုရှိနေပါသလဲ။ထိုင်းဝင်ကြီးချုပ်ရဲ့လေယာဉ်ကြတရုတ်ခီးဘာတွေဆွေးနွေးကြပါမလဲ။ဆီးရီးယားဂျာပြတ်သမ္မတကတော့အမေရိကန်နဲ့ဆက်ဆံရေးပြန်လည်ထူထောင်ဖို့ရည်ရွယ်တယ်လို့ဆိုပါတယ
်။အမေရိကန်အစိုးရကအထောက်ပံ့တွေကိုရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာမြန်မာဒီမိုကရေစီအားစုတွေနဲ့ရွှေ့ပြောက်အလုပ်သမားတွေကြားအခက်အခဲကြုံရတဲ့အခြေအနေတွေကိုကြင်ပြဖို့ရှိတယ်လို့ရှမ်းပြည်နယ်နောင်ချိုနဲ့ကြောင်မဲမှာတော့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာတဲ့အတွက်ထိခိုက်ဒေချေမှုတွေနဲ့အိုးအိမ်ဆွန့်ခွာရတဲ့သူတွေပိုပြီးတော့များလာတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။အပတ်စဉ်အမေရိကန်နိုင်ငံရေးမြေကြီးဩဇာဆိုရှယ်မီဒီယာလူကြီးများ10မိနစ်သတင်းတူများနဲ့ကမ္ဘာတစ်လွှားခီးသွွားအစစ်စစ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးပါမယ်ရှင
်။ရာယီအပြစ်ရာယီသဘောတူညီချက်မှာပါတယ်လို့ကာဆာပြန်လဲထူထောင်ရေးအခြေစရကအလုံးမဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အကြံပေးတွေကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။သူတို့တွေအတွက်မြေတနေရာထားပေးပြီးအဲ့ဒီမှာတိဆောက်ပေးတာကဂါဇာကိုပြန်သွားတာတဲ့ပိုကောင်းမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်နေသယာဟူနဲ့အင်ဂျီရောမှာမတွေ့မီလေးမှာထရမ့်ကအခုလိုပြောလိုက်တာပါ။အစ္စရေးဟားမတ်အပြစ်ရရေးသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမတ်မခံနိုင်ဘူးလို့အမေရိကန်သမ္မတထရမ့်ကတနင်္လာနေ့တုန်းကတည်းကသတင်းတောက်တွေရဲ့မိကုံကိုဖြစ်ကြအောင်မှာပြောခဲ့ပါသေးတယ်။သမ္မတထရမ့်ရဲ့အရှိလက်ပိုင်းဆိုင်ရာအထူးသံတမန်စတိဗ်ဝစ်ကော့ဖ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဝေါ့စ်တို့နဲ့ဆွေးနွေးခဲ့တာယင်းဒီအပြုသဘောဆောင်တယ်လို့ကြေညာချက်မှာနတ်သန်ယာဟုကတော့ပြောထားပါတယ်။နိုင်ငံကခေါင်းဆောင်တွေဆွေးနွေးကြရမှာအစ္စရေးဆော်ဒီအာရေဗျသဘောတူညီချက်အီရန်နျူကလ িয়ার အစီအစဉ်နဲ့ဂါဇာအပြစ်ရရေးဒုတိယအဆင့်ကိစ္စတွေပါဝင်မယ်လို့ညွှန်တင်ထားကြတာပါ။အပြစ်ပြဆိုင်ရာရာဇဝတ်မှုတရားရုံး ICC ကနိုဝင်ဘာလမှာဖမ်းဝင်ရထုတ်ခဲ့ပြီးတဲ့နောက်ဒီခီးဟာအစ္စရေးဝန်ကြီးချုပ်နတ်သန်ယာဟုရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်ကရာဇဝတ်ပြည်မှုကြီးတွေကျူးလွန်သူတွေကိုတခြားတိုက်ပြည်တွေမှာထားနိုင်မထားနိုင်သူလိမ့်လာနေပါတယ်လို့အမေရိကန်သမ္မတထရမ့်ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါဟာဥပဒေကြောင့်ရဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့အမေရိကန်သမ္မတကရောနိုင်ငံရေးဝန်ကြီးမာကိုရူဘီယိုကပါပြောကြပါတယ်။ပြည်မှုကြီးတွေနဲ့ထောင်ချနေကြတဲ့အမေရိကန်အကျဉ်းသားတွေအပါအဝင်တိုက်ပြည်ကနှင်ထုတ်သူဘယ်နိုင်ငံသားကိုမဆိုအကျဉ်းသားအဖြစ်ထားခံမယ်လို့အန်ဆာဗီရိုသမ္မတနာယက်ဘူကလေးကအမေရိကန်နိုင်ငံကြေးဝန်ကြီးမာကိုရူဘီယိုတို့တနင်္လာနေ့ကသဘောတူညီချက်ရရှိခဲ့ကြတာပါ။နိုင်ငံကြေးဝန်ကြီးမာကိုရူဘီယိုဟာကော့စတာရီကန်မှာရောက်ရှိနေပြီးဆန်နိုဆေးမြို့မှာသမ္မတရိုရီဂိုချစ်ဖ်နဲ့အင်္ဂါနေ့အစောပိုင်းကသတင်းစာရှင်းလင်းပွဲမလုပ်မီမှာအဲ့ဒီလိုအကျဉ်းသားပို့တဲ့ကိစ္စမှာဥရီဂျောင်းတွေပါဝင်နေတယ်လို့သတင်းတော့တွေကိုပြောကြားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့နိုင်ငံခြားအကူအညီပေးရေးနဲ့ပတ်သက်ပြီးပြောကြားရမှာတော့နိုင်ငံကြေးအကူအညီပေးဟာအလူမဟုတ်တဲ့အကြောင်းအမေရိကန်ကအသုံးပြုတဲ့ဒေါ်လာတိုင်းအမျိုးသားအကျိုးစီးပွားကိုမြင့်တင်နိုင်ရပါမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကဆိုပါတယ်။ဝန်ကြီးမာကိုရူဘီယိုဟာလက်တင်အမေရိကငါးနိုင်ငံခီးစဉ်ကိုသွားနေတာပါ။ဂါဇာအပြစ်ရရေးဒုတိယအဆင့်နဲ့ပတ်သက်လို့နိုင်ငံတကာကြောင်းဝင်စစ်ဆက်သူတွေနဲ့စကားဆပြောနေပြီးလို့ဟားမတ်စ်ပြောရေးဆိုခွင့်ရှိသူကပြောလိုက်တယ်လို့ဂါဇာပြည်နယ်ထူထောင်ရေးကော်မတီတက်ကိုဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာဏာပိုင်ဖွဲ့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အပြစ်ရဒုတိယအဆင့်မှာဒဇာငံတွေနဲ့အစ္စရေးဖမ်းထားတဲ့အကျဉ်းသားတွေဆက်လွတ်ရေးနဲ့ဂါဇာကမ်းမြောင်ကနေအစ္စရေးတပ်တွေရုတ်သိမ်းရေးလဲပေါင်မယ်လို့မျှော်လင့်ထားကြပါတယ်။ပထမအဆင့်မှာအကူအညီစစ်ဆေးမှုကိုအစ္စရေးကပိတ်ဆို့ထားပြီးနောက်နှေးအောင်လုပ်နေတယ်လို့ဟားမတ်ဆယ်ပြောရေးဆိုခွင့်ရှိသူဟာဆမ်ကာဆမ်ကအင်္ဂါနေ့ထုတ်တဲ့ကြေညာချက်မှာဆွဆွဲလိုက်ပါတယ်။ဒုတိယဆင့်ညီနိုင်ဆွေးနွေးပွဲကိုလာမယ့်တနင်္လာနေ့မှာဆက်မှာဖြစ်ပြီးဒီဘက်ကမှအစ္စရေးကိုယ်စားလှယ်အဖွဲ့ကာတာနိုင်ငံကိုသွားမယ်လို့အစ္စရေးဝန်ကြီးချုပ်ယုံကအင်္ဂါနေ့မှာပြောပါတယ်။ဒီနေ့မှာပဲဂါဇာကကိစ္စတွေကိုစီမံခန့်ခွဲဖို့အလို့အဖွဲ့တစ်ဖက်ကိုအစိုးရအဖွဲ့အစည်းအဝေးမှာဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာရဗိုင်းအဖွဲ့ဝန်ကြီးချုပ်ယုံကပြောပါတယ်။ဂါဇာကတိကျတုလတ်တဲ့လူသိများသူတွေအပါအဝင်ပညာသည်တွေနဲ့ဒီအလို့အဖွဲ့ကိုဖွဲ့ခဲ့တယ်လို့အမည်မဖော်လို့တဲ့ပါလက်စတိုင်းအရာရှိသူက AP သတင်းဌာနကိုပြောပါတယ်။ Palestine Arabai Pago, not in Gandriga, Tok Kanjabi, Israel, Lem Kanai Najau, Gaza, Ye, Beluga, Dreme, Suraga, Mishina, De Babu.
And then Manapet Nimawada season Nigumene Chowna Igani Chowna Iguati. I don't meet a Nesenga kilohats Diti Chowna. I don't meet a Donzene kilohats Chowtinga Donyane. I don't meet a Lise kilohats Konga Don Donyarugani Tolan Binivari. Manekonaiti, Dudiawango, Dudumesune, Digital Line Rigani, Penuna Marisha.
Bodumne Tarinrego view Yoplanga, Selechin anybody. Lama Yadrima, American, Pianle Sasamo, two, Suhaga, Yu, Tabi, me, Trump, Suhane, set to a mea, they jow Syria, Jabja, Tamra, Ahmed El Sharaga, Piola Pale. A Suhaya talk on Jebashi, be American Taduga, Syria, Machine, Jabi, Edilu, Shinibu, Syria, Nangane, the Bot, Tuni, Jet, Shit, the Nelu, Danila, Liga, Tolai, the Economics Magazine, interview my El Sharaga, Akulu, Piola Tama. Syria bochata, America, a peso, ye, you move a tiny to a chimazo, and ye pedalule, tuga sobade. Dabi me, ye can tabra, Biden, a suaga, Syria, pues, iri bochata, a peso, ye, you move, January lama, chowla da, just sign be target, bade. Syria jabia tabra, El Sharaha, Syria lumnao, ye, puedo, debe yare, HGS, pue, ye, gong on pibi, natal such a kunima, HGS car, Elgarine, a sepele be me, America, a champe, pues, yema, sele, shini bade. Asaku, Takai Kajare, Syria, Leregai, Pue Alago, Piat, Ling like Bimu, HGSGo, Jampe, Puepi, Sele, Tama Tara, Debe, Mishila, Mulu, Tama, Eshara, Pio Bade. Taiwan Jijo, Beton Dang, Shinawatraha, Bodunema, Leja, Dio Kis, and Sama, Pibi, Siba, and a Gold Ege Sadu, a Diga Taswini Jam, and no Nitanabade. Dikis in Taiwan Jijo, who are deal Tama, Shijipian, a fish of Maba. Tanyangao teo ki dhari pula o teo suago kuni taunay medo le tongta ture ka timi nyabade. Saiba lule ngayinu ne patalo aturipi teo ka soye ni ra jau eri ngayinu ne patalo taayini ne lounay na manimea lounay jau wunji jau ka ate cha piole medo Lowy Institute Asheda Asha Leila ye sezinga tute di Ramen Yakob ka jiusabade. COVID-19 rate nidre runga nangja da ki de la da cha toa kebi me natal na set ligune ma taingu la yau cha du ki de ตรงเส้นงาตั้งจอที่ศิลาแกบาเลยชาวดัดมันนึกตั้งอ่ะเดี๋ยวขี้เดี๋ยวไปบ่าถ้าพี่แม่ไม่จ้างงี้อ่ะไซบาลูเลยไกลหนุ่ยขี้ตัวลงงาเสร็จๆลำมือจังไทยในงานด้วยสิงคโปร์จะติดทัดมาแกบาเลยถ้าพี่ไทยในงานไทยในท่าเลยวีกาลูมิโอเลเซอร์เชียวกูเดี๋ยวกูเปลี่ยนปุ๊บมาปุ๊บสุดเลยเปลี่ยนตัวเลยไทยวันนี้จะเจอว่าไหนเดี๋ยวต้องจะจับมาเลยลูกคนยี่พ่อเนี่ยน้องในงานด้วยก็รอวีกาลูกูเปลี่ยนมาปุ๊บไทยสวยกูต้องส အပါဝင်လူ၁၀ယောက်သေဆုံးသွားခဲ့တယ်လို့ဆွီဒင်ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာသူတွေများလာတာကြောင့်ဓာတ်ထဲပုံပြီးတိတိကျကျမပြောနိုင်သေးပါဘူးလို့ Oribro ရဲတပ်ဖွဲ့အကြီးအကဲ Roberto Aid Forest ကအင်္ဂါနေ့ကပြောခဲ့တာပါ။ဘယ်နှယောက်ဓာတ်ရာတဲ့ဆိုတာကိုလည်းသူကမပြောနိုင်သေးပါဘူး။သေဆုံးသူတွေဘယ်သူဖြစ်တဲ့အသက်အရွယ်ဘယ်လောက်ရှိတယ်ဆိုတာကိုလည်းရဲကမပြောပါဘူး။သေဆုံးဓာတ်ရာသူတွေအထက်မှာရစ်ပော့စ်ကတန်တန်းကျောင်းကចောင်းသားနဲ့ဆရာဘယ်ယောက်ပါတယ်လဲဆိုတာကိုလည်းရဲကမထုတ်ပြန်ပါဘူး။တန်ရရှိသူတင်တဲ့သမားကသူ့ကိုယ်သူတက်တည်သွားတယ်လို့ Sweden Media တွေကဆိုကြပေမဲ့ရဲကဒါကိုအတည်ပြုတာလည်းရှိသေးပါဘူး။တန်ရရှိတဲ့ပြစ်ခတ်သူဟာရဲမှတ်တမ်းမှမရှိပါဘူး။ဘာကိုင်းနဲ့မှလည်းအဆက်အသွယ်မရှိပါဘူးလို့ရဲတပ်ဖွဲ့ကြီးက Forest ကပြောပါတယ်။မကြာမီနှစ်တွေအတွင်းက Sweden နိုင်ငံမှာဂိုင်းအချင်းချင်းတိုက်ခိုက်ကြတာတွေရှိခဲ့ပြီးဘုံခွဲတာတွေပြစ်ခတ်တာတွေရှိနေခဲ့ပါတယ်။ရတဖွဲ့ကြီးကအဲ့ဒီလိုဖြစ်ရတွေကိုရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်။နောက်ထပ်တိုက်ခိုက်တာဖြစ်လာလိမ့်မယ်လို့တော့မပြောနိုင်ပါဘူးလို့ Oribo ရတဖွဲ့ကြီးကပြောပါတယ်ခင်ဗျာ
။ Few American တန်ကနေ February 5ရက်ပုံထုနေ့မနက်ခင်းထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းစောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့ဒီအမေရိကန်အစိုးရအထောက်ပံ့ဆိုင်းငံ့လိုက်တဲ့နဲ့ဆက်တဲ့သတင်းကိုတင်ပြပေးမှာပါ။အမေရိကန်အစိုးရကပေးနေတဲ့အကူအညီတွေကိုဆိုင်းငံ့လိုက်တဲ့အကျွတ်အခက်အခဲတွေကြုံရတာရှိတယ်လို့ဒါကိုကြည့်ရင်ဒီထိုင်းနိုင်ငံကိုရောက်လာတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေနဲ့ဒီမိုကရေစီအားစုတွေကြားမှာတဦးနဲ့တဦးစောင့်ရှောက်ကူညီဖို့လိုအပ်တယ်လို့ရေရှည်ရည်တည်နိုင်ဖို့အတွက်အလုပ်ကိုင်တွေဖန်တီးကြဖို့လိုလာပြီးဆိုတာပြလိုက်တာပဲလို့မဲဆောက်မြို့မှာနှစ်ပေါင်းများစွာနေထိုင်ပြီးတော့အသက်ရောက်လာတဲ့သူတွေကိုလည်းအကူအညီပေးနေသူတဦးလည်းဖြစ်နောက်နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်တဲ့ကိုရင်ထွေးကဗီဒီယိုကိုပြောပါတယ် မဲဆောက်မြို့ကိုရောက်လာကြတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုသူကအခုလိုစပြီးတော့ရှင်းပြပါဗျ။
ထွက်လာတော့အဒီဘေးစီရှိရပေါ့အဒီဘေးဆိုတာတာမန်ပြည်သူလူထုတွေတည်းပါတယ်ဟိုចောင်းသားတွေတည်းပါတယ်ရက်သားတွေတည်းပါတယ်ပေါ့ပြီးတော့ CDN ပေါ့အခု CDN ဆိုတော့ဟိုအစိုးရဝန်ထမ်းတွေပေါ့မဲဆောက်မှာတော့ပထမပိုင်းထွက်လာတော့ဟိုဗမာပြည်ထဲမှာကိုယ့်ရဲ့ဟိုရှိတဲ့ပတ်စံလေးနေဒီဘက်မှာဟိုနေကြစားကြပေါ့နောက်ပိုင်းကျတော့ဒီနိုင်ငံကြီးဒီတော်လှန်ရေးကာလကလေးနှစ်ပြည်လာတော့လူတွေကကိုခြေတော့ပေါ့ကိုဝင်ငွေရဖို့အတွက်ဟိုကျွန်တော်တို့ဆိုရင်ဒီဟိုကျွန်တော်88ကလည်းအဲ့ပုံစံမျိုးပေါ့ကျွန်တော်အာဏာသိမ်းပြီးတဲ့အခါမှာကျွန်တော်လူငယ်တွေကစုရက်လေးတစ်ခုအနေနဲ့လက်ဖေးဆိုင်လေးဖွင့်လက်ဖေးဆိုင်မှာကျွန်တော်စုပြီးတော့လက်ဖေးဖြော်ရဲသူပြောသပွဲထိုးရဲသူထိုးပေါ့စုံရံလေးလုပ်ပြီးတော့အဲ့မှာရတဲ့ဟာလေးကျွန်တော်ကိုစားဖို့တောက်ဖို့တွားဖို့လာဖို့ဈေးစကားတွေအထောက်ပံ့ပြည့်အခုဒီဘက်မှာလည်းကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့လောက်ထားလဲအဲ့လိုမျိုးပေါ့ကျွန်တော်စိုင်ဖွင့်ထားတယ်စိုင်မှာဒီတဖေးဖြော်နိုင်တဲ့လူဝင်ပြီးဖြော်ပေါ့ကြော်လောလုံနိုင်တဲ့လူလောက်ပြီးတော့ဒီဟိုမုံနေကွန်ကိုတပိုင်းနိုင်လောက်ပြီးတော့ရောင်းရောင်းကျင်တဲ့လူတွေကျွန်တော်တို့စိုင်မှာလာတင်တော့အဲ့လိုမျိုးနဲ့ဟိုကိုယ့်ရဲ့စားဝတ်နေရည်ကိုအဲ့ရက်တည်ကြတာပေါ့ဟုတ်ချင်းချင်းစောင့်ချောက်ကူညီရတယ်ကျွန်တော်တို့ဟိုရှိရလူကလည်းဟိုနောက်ပိုင်းရောက်လာတဲ့လူတစ်တွေကိုကျွန်တော်တို့ဒီမှာအဲစားဖို့အတွက်ဆန်လိုရင်ဆန်ဖို့တခြားလိုအပ်တာလေးကျွန်တော်ကူညီပေးရတော့ပေါ့ပြီးတော့တခြားဟို NGO လိုဟာမျိုးအဲ့ဒါအဖွဲ့အစည်းတွေရှိပေါ့အဲ့ဖွဲ့စည်းရတယ်သူတို့ရိတ်ခါတွေထောက်ပံ့တဲ့ဟာလေးရှိပေါ့ဒီရတော့အခုကျွန်တော်တို့ဒီ US ကနေအခုဟိုထောက်ပံ့ရေးဟိုဟာဒီရက်တယ်ဆိုပြီးတော့ဒီ trend တက်လာတဲ့အချိန်မှာကြားတဲ့ခါကျတော့ဟိုအဲ့ဒါကြီးကတော့ဟိုအဓိကတော့သူ့ရဲ့ဟို US ကဲ program တွေ project တွေကြီးအားကြီးတော့အဲ့ဒါကြီးကရက်သွားမှာပေါ့ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ဒီဟာဒီနိုင်ငံရေးတော်လှန်ရေးကဟိုကွန်ကိုရက်တည်ပြီးတော့လှုပ်ရှားမယ်ဆိုပြီးတော့ကျွန်တော်တို့ကယုံကြည်ထားတယ်အဲ့အတွက်ကွန်ကိုရက်တည်ပြီးတော့ဟိုလိုအပ်တာကိုကျွန်တော်တို့ရုံးကန်လှုပ်ရှားမယ်ဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဒီအရာကတော့ဟိုကျွန်တော်ကတော့အတွေ့အကြုံရှိရတာကြီးကပြင်ဆင်ထားတာပေါ့ဒါနောက်လူတွေလည်းလူငယ်တွေလည်းဒါတွေလူကတိုင်းချို့လဲဟိုအလုံးလှုပ်တဲ့လူတွေလည်းလှုပ်ပေါ့အဲ့အလုံးကရရှိတဲ့ဝင်ဝင်နဲ့သူတို့အချင်းချင်းပြန်လဲကူညီရရရှိပါတယ်ဟောဒီနိုင်ငံသားအထောက်အကန့်နေမရှိတော့ရင်တော့ဒီပထမပိုင်းထောက်ပံ့နေတဲ့အရိတ်ခါလို့ပါလို့အဲ့ဒါကြီးအတွက်ကအခက်အခဲရှိမှာပေါ့ဒီမှာတော့ကိုစာဝတ်နေရေးအတွက်တော့ဒီမှာရတဲ့အလုပ်ကိုကျွန်တော်ဝင်လို့ရပါပေါ့တချို့ဆိုနေဟိုပယံဒီမှာတော့ဗမာအလုပ်သမားတွေကတော့ဟိုစိုက်ပွေးနဲ့ဒီဆောက်လုပ်ရေးလုပ်ငန်းတွေကတော့အများစုဖြစ်တဲ့အတွက်အဲ့ဒီအထက်မှာပဲဝင်ပြီးတော့လုပ်ကြအများပြီးတော့ဆက်ဝင်နေစီရောဆက်ဝင်နေမှာဝင်လုပ်ကြပေါ့ဒီနေ့ဆက်မှာတော့ဟိုဘန်ကောက်လိုနေရာမျိုးမှာတော့ဘန်ကောက်မှာတော့အလုပ်ကပို့ပြီးတော့ခွင့်လန်းပုံများတ
ော့ဒါတော့မဲဆောက်မြို့မှာနှစ်ပေါင်းများစွာနေထိုင်နေပြီးအသိရောက်လာတဲ့သူတွေကိုလည်းကူညီပေးနေသူတို့လည်းဖြစ်နောက်နိုင်ငံရေးအကျဉ်းသားဟောင်းတို့လည်းဖြစ်တဲ့ကိုရင်ထွေးကိုဦးသိန်းထိုင်ဦးကမင်းမြန်တင်ပြခဲ့တာပါရှင်တစ်ဆက်သေးပဲဒီထိုင်းရောက်မြန်မာရွှေ့ပြောင်းလူငယ်တွေရဲ့အခြေအနေတွေကိုလည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာ၄နှစ်ရှိလာတဲ့အချိန်မှာဒီပြည်တွင်းစစ်ပွဲတွေချလူငယ်လူရယ်တွေအနာဂတ်ပြောင်းနေကြသလိုအိန္ဒိယချင်းထိုင်းနိုင်ငံကိုရွှေ့ပြောင်းအလုပ်လုပ်ကြနေကြတဲ့သူတွေလည်းပို့ပြီးတော့များလာပါတယ်လူငယ်အတော်များများလှုပ်ခလာစားနေနေနဲ့ခက်ခဲတဲ့အလုပ်ကံတွေကိုလုပ်နေကြရသလိုဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ပို့ခံရမယ့်အရေးကြောက်ရွံ့နေကြရတာတွေလည်းရှိပါတယ်။ AFP သတင်းကိုအခြေခံပြီးမမျှသတင်းအောင်ပြပြပါမယ်ရှင
်။ထိုင်းနိုင်ငံမှာအလုပ်လုပ်ကြနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမား၃ဦးကို AFP သတင်းကဘန်ကောက်မြို့အနောက်ပိုင်းစမုတ်စခွန်ခရိုင်မဟာချိုင်စင်ကြေးဘုံကမြန်မာရွှေ့ပြောင်းအလုပ်သမားအများစုနေထိုင်ရာ Little မြန်မာမှာတွားပြီးတော့တွေ့ဆုံခဲ့ပါတယ်။သူတို့ကသူတို့ရဲ့အတွေ့အကြုံတွေမျှော်လင့်ချက်တွေနဲ့အနာဂတ်အတွက်စိုးရိမ်ပူပန်မှုတွေကိုပြောပြကြပါတယ်။ဘာသာစကားကျွမ်းကျင်မှုအားနေတာကြောင့်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလှုပ်သားတွေဟာဆောက်လုပ်ရေးစားနပ်ရေးခါနဲ့လေယာဉ်လုပ်ငန်းအပါအဝင်ခက်ခဲပြင်းထန်တဲ့အလုပ်တွေမှာအတင်းအဓမ္မခိုင်းစေခံရလေရှိသလိုလောက်ခလာစားလေနေပါပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့ရွှေ့ပြောင်းအလုပ်သမားမတ်ဖြူကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်သူ့ရဲ့အိမ်မက်တွေပျောက်ဆုံးသွားတယ်လို့ပြောပါတယ်
။ဟလိုလုပ်ငန်းနဲ့ဝင့်နေဆိုလို့ရှိရင်ငါးနှစ်လည်းမခံနိုင်ဘူး။မာနပြောငါးတက်တာနှစ် အခါနာရေဝနာရေတခါကြာလို့ရှိရင်သူတို့ပြောလိုက်တဲ့စကားကိုနားမလဲတော့ပူဆိုးတယ်ပူဆိုးတဲ့ဝနာရေဆိုတာလည်းခံရအလိုမျိုးပေါ့တခါကျရင်အလုပ်တွေရအောင်စိတ်ညစ်တယ်နောက်ပြန်လာလည်းစိတ်ညစ်တာပဲဘာမှတူ
အနာမသိခင်အချင်းကသူကရန်ကုန်တက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေခဲ့တာဖြစ်ပြီးကျောင်းတစ်ဖက်နဲ့ကလေးတွေကိုစာသင်ပေးခဲ့တယ်လို့ဆရာမဖြစ်ဖို့ညီမထားတာပါအ
ာနာမသိခဲ့လို့ရှိရင်တော့ကောင်းမွန်တဲ့နေရာတစ်ခုတော့ရောက်လာမယ်လို့ထင်တာပဲအာနာသိခဲ့ရရည်ရွယ်ချက်တွေကိုပြောတာဘာမှလုပ်ချင်စိတ်တော့မရှိတော့လည်းမဖြစ
်တခြားလူငယ်တွေလိုပဲသူလည်းတစ်ဖက်နိုင်ငံမှာအလုပ်လုပ်ကင်ဖို့ထွက်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံဘက်ပြန်ဖို့လည်းလုံခြုံမှုမရှိတဲ့အတွက်အခုတော့ထိုင်းမှာဆက်ပြီးတော့နေထိုင်နေပါတယ်
လောရတာလောအတင်းပြီးတော့နေရတာပေါ့ဒီမှာလည်းပြန်သွားတော့လေဒီမင်းအောင်လိုက်ရလောပဲနေဆက်နေမှာပဲဆိုတော့လောပဲနေရ
မဖြူလို့ပဲငါးလုံငန်းဆက်ယူမှာအလုပ်လုပ်နေတဲ့အသက်21နှစ်အရွယ်ရွှေပြောင်းအလုပ်သမားလွင်လွင်ကတော့လက်ရှိထိုင်းနိုင်ငံမှာနေထိုင်နေရပြီမဲ့ဒီလိုခက်ခဲတဲ့ဘဝကနေရုန်းထွက်ပြီးတော့တတိယနိုင်ငံတစ်ခုမှာသူ့ရည်မှန်းချက်တွေကိုဆက်ပြီးတော့အကောင့်ထဲပေါနိုင်မှုညွှန်မှန်းထားပါတယ်
မြောက်ခုရှိခံ JLPD ဂျူဆန် branch ယူနော် JLPD မှာဖြေရမယ့်ပုံစံ
အခုကတော့သူများနိုင်ငံမှာလုံးနေရတယ်ဆိုပေမဲ့ဒီဘွားကနေရုတ်ထင်းနိုင်မှုခုကိုဝတ်နာပါတယ်ဂျပန်ဆောက်တည့်ပြီးတော့ဂျပန်မှာပဲလှုပ်လှုပ်ဖို့စုပ်ဖြတ်ထားတယ်အဲ့ဒီဘွားကနေရုတ်ထင်းနေရလို့လဲဂျူဆန်နေပါတယ
်စစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းမှာသူ့ရဲ့ဟီမန်းချက်တွေအကုန်ပျက်စီးခဲ့ရတယ်လို့လွန်လွန်ကပြောပါတယ်
အမြရည်ပဲအမြရည်ရဲ့ခါကဆော့တော့ကြောက်တဲ့မဲ့ကြောက်တဲ့မဲ့ပြီးရတဲ့ကတော့တဲ့မဲ့ဘရိုးပီရှေကိုနိုင်ငံမှာပဲဒီလိုမျိုးအစိုးရဝထားအလုပ်တစ်ခုလုပ်မှာပေါ့အခုကနိုင်ငံရေးတွေလည်းဖြစ်တော့ကိုယ်ရည်မှချက်တွေအကုန်လုံးပြတ်သွားတယ်အတူ
အသက်25နှစ်အရွယ်ရွှေပြောင်းအလုပ်သမားသူရကတော့မြန်မာနိုင်ငံစစ်မှုရန်ဥပဒေကြောင့်ပြီးခဲ့တဲ့နှစ်ကပဲထိုင်းနိုင်ငံကိုရွှေပြောင်းအခြေချဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်
ပထမတော့လှုပ်ချင်တာတော့လက်နဲ့ကင်ပေါ့နော်ကျွန်တော် PTA ထဲဝင်ချင်တာပေါ့နော်တော်လိုင်းရင်လှုပ်ချင်တယ်တော်လိုင်းလှုပ်ချင်တာဒါပေမဲ့ကျွန်တော်မှမိသားစုရှိတယ်လေကျွန်တော်ညီကိုမတော့များတော့ကျွန်တော်အဲအလုံးလုံးမဖြစ်မဲ့ဒါပေမဲ့ကျွန်တော်အဲရွေးချယ်ခဲ့ရတယ်ပေါ့နော်ဒီကနိုင်ငံခြားကိုအဲထိုင်းနိုင်ငံရောက်လာရောက်ရှိလာတယ်ပေါ့နော
်ဟီမန်ထရာရီဖြစ်မလာတဲ့အတွက်စိတ်သက်သာရတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတရားဝင်အလုံးလုံးခွင့်ပိုင်းအောင်ကတ်ရဖို့စောင့်ဆိုင်နေတယ်လို့သူကပြောပါတယ်
ဒီဖြစ်ရကကျွန်တော်တို့စိတ်ထဲမှာတော့တည်တည်ညင်လာတယ်ပေါ့နော်ကျွန်တော်တို့တော်တော်လက်ခံစားရတယ်ပေါ့နော်ကိုကျင်းစားတယ်ပေါ့နော်ကိုလိုမျိုးပဲကိုတကယ်ချင်းနေဦးရှိတဲ့လက်ရှိညီကိုမော်ရမားတွေပေါ့နော်ဖြစ်စီချင်တာပေါ့နော်ကိုလိုပေါ့နော်အဲနိုင်ဘာလဲရည်ရချက်အဲជីជីနဲ့အဲတို့ဖြစ်ချင်တဲ့အကောင့်တွေပေါ်ကျူဖြစ်စီချင်တာဒါပေမဲ့အဲ့လိုမဖြစ်လာတော့ကျွန်တော်တို့မှစိတ်ထဲမှာတော့စိတ်ထဲကြောက်စိတ်တော့မကောင်းဘူးပေါ့နော်ဟုတ်ကဲ့ပေါ့
စစ်ပွဲတွေနဲ့မတည်ငြိမ်တဲ့ပြည်ရင်းအခြေအနေတွေကြောင့်မြန်မာနိုင်ငံစီးပွားရေးကျဆင်းပြီးပြည်ပထွက်အလုပ်လုပ်ကိုင်နေရတဲ့သူတွေဖို့မြန်မာနိုင်ငံမှာကျန်ခဲ့တဲ့မိသားစုတွေစီသူတို့လိုအားကားတွေကိုပြန်ပြီးတော့ပို့ပေးနေကြတာပါIOM စင်းတွေအရ2022ခုနှစ်အတွင်းမှာထိုင်းနိုင်ငံအလုပ်သမားတွေကနေမိသားစုတွေစီကိုပြန်ပို့ငွေက1ဘီလီယံနီးပါးရှိပါတယ်
။တကယ်မဖြစ်ခဲ့ရင်တော့ဒီလိုအနာရီစင်းတွေမှာမရှိခဲ့ဘူးကျွန်တော်တို့ဘယ်လိုလူငယ်တွေရောကျွန်တော်တို့အနာဂတ်မှာကျွန်တော်မိသားစုလေးနဲ့အဲကျွန်တော်တို့ဒီကုမောင်နှမနဲ့ကျွန်တော်တို့အဖေမိနဲ့တော့စီရီလုံးလေးနဲ့တော့ထမင်းကိုစားတော့အောင်ပါဘောနော်အခုကျဒါတော့အဲမိသားစုတွေကွဲပြီးတော့နေ့နေ့ကြာပြီးတော့တော်များနိုင်ငံမှာလာရောက်နေတာဘောနော်ဒါတော့မကောင်းဘောနော်ဟုတ်စိတ်လည်းမကောင်းဟုတ်ကဲ့ပေါ့
ထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့အလုပ်သမား1.3 သန်းနဲ့တရားဝင်မဟုတ်တဲ့ရွှေပြောင်းနေထိုင်သူ1.8 သန်းရှိတယ်လို့ကုလသမဂ္ဂရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM စီးရင်တွေကဖော်ပြပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြိုင်နဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဖီအမေရိကန်တန်ရဲ့ဖေဗူလာ5ရက်ပုထုနေ့မနက်ခင်းရေဒီယိုအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုတွေပိုးပြီးတော့များလာနေတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုနဲ့ကြောက်မဲမြို့တွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကုန်သတင်းပတ်ထဲမှာတွင်အရက်သား73ဦးသေဆုံးခဲ့တယ်လို့ရှမ်းလူခွေရေးမန်တိုင်းကဇန်နဝါရီလ4ရက်နေ့ကအစင်ကန်စာတစ်စောင်ထုတ်ပြန်ပါတယ်။ Let's see the Muri Madidagan with Nyabia, Mugu, Sunga, Trapini, Jayabiro, Ataye, Gidu, Amyazu, Muma, Jani, Ludidagan, we have you, Piovare, Yangonga, people at the Nipis, and Gusan Joga, Piova Mission.
Dolan Lenaka, Puri, Pink by Tare, Nong Chu, Ne, Jang Wen Murigo, Second Siga, Li Dango, Abubi, Dakanielo, Dedagan, the Chuga, Vuigo, Piovare, Shan Lu, Queen Yemanaye, Dine Topiane, Sin Kanzamaro, Bigger as Anawai Lago Manga, Li Dang Dakai Muja. အရက်သားဆံအုပ်တေဆုံးပြီး30ဦးတန်းရခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကစေယုံအပါဝင်အရက်သားပြတ်မှတ်တွေကိုပေါင်300ပေါင်900ဘုံတွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ဇန်နဝါရီ22ရက်ကနောင်ချုံမြို့ဈေးရက်ွက်ကိုဂျက်လီရင်နဲ့ဘုံလာကျဲတဲ့အတွက်အရက်သား9ဦးတေဆုံးခဲ့ပါတယ်အဲ့ဒီဖြစ်ရပြီးမြို့ပေါ်ကနေရှောင်းတိန်သွားတဲ့လူငယ်တူကခုလိုပြောပါတယ
အရင်မြန်မာကတော့လူမရှိတော့ဘူးဟိုစိတ်တော်ဆုံးစိတ်ကဆိုင်ရလို့ကျွန်တော်မရှိပါဘူးလားဘောင်းကျဲပြီးတော့လူတွေကစိတ်ကချစ်တော်ကတော့မျိုးတော့မိသားစုလိုက်အဆောက်တွေအိုးတွေပြင်မှကားပေါ်ကျမတချမ်းမျိုးကြောင်းမှာမျိုးတော့မရှိတော့အဲ့လိုကြောင်းနေတဲ့နေသားလည်းမရှိကြတော့ဘူးနော်ဒီခါမှာဖြစ်တာနဲ့သင်ချင်ကြတော့တာပေါ့ခါတိုင်းဆိုတော့စိတ်အေးကအေးနေရတယ်လေကြောင်းမရတော့တန်ရောင်လာမချင်းဆိုတော့အဲ့ဒီဟာပြင်းရလာချင်းသွားပြီးတဲ့နောက်ပိုင်းတော့ဒီကတော့ကြောက်လန့်ပြီးတော့မှအရင်တော့နေကြပါဗျာ
ထိခိုက်ဒဏ်ရာရသူတွေကိုလာရှုနဲ့မန္တလေးကစေယုံတွေကိုပို့ဆောင်ရကြောင်းချမ်းလူခွင့်ရင်မန်တိုင်ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီမျိုးတွေအပြင်သိန်းတိနဲ့မိုးကုံမျိုးကိုလည်းအလားတူဘုံကျဲတိုက်ခိုက်နေကြောင်းပြောပါတယ်လေချောင်းကနေဘုံကျဲတိုက်ခိုက်ခံရတဲ့နေရာတွေကအရက်သားပြင်းမှတ်တွေဖြစ်နေတယ်လို့ဒီမျိုးနယ်တွေဟာတော်လန်ရေးအင်အားစုတွေသိမ်းပိုက်ထားတဲ့မျိုးတွေလည်းဖြစ်နေပါတယ်စစ်ကောင်စီဘုံကျဲနေတဲ့ရည်ရွယ်ချက်ကတော့စစ်ကောင်စီဟာသူ့ရဲ့အရေးပါမှုကိုတရုတ်ကိုပြသချင်တာဖြစ်ကြောင်းချမ်းလူခွင့်ရင်မန်တိုင်ကပြောရေးဆိုခွင့်ရှိသူရင်းလျက်ဟန်ကဗီဝေကိုပြောပါတယ်တရုတ်ဆိုရကလည်းဒါကြောင့်ပဲငင်းငယ်ရင်လှုပ်ဖို့ဖိတ်ခေါ်ပြီးမြန်မာကိစ္စကိုဖိအားပေးလာကြောင်းသူကပြောပါတယ
်တီကတော့တို့ရည်ရွယ်ချက်ကဒီတရုတ်ကိုတို့အနေနဲ့ဒီနေမြေမှာပေါ့နော်ဒီတို့စစ်ကောင်စီနဲ့ဒီလိုလေချောင်းပုံကျဲနိုင်နေဒီနေမြေတွေတို့အနေနဲ့ဒီလိုချိန်ချမလို့ထားနိုင်မှာတကယ်လို့ဒီစီမံကိန်းကိုပြန်ဆားချင်တယ်ဆိုရင်တို့အနေနဲ့တရုတ်ဘက်ကညီမဒီစစ်ကောင်စီနဲ့ဒီလိုညှိနှိုင်းတင်နေညှိနှိုင်းရမယ်ပြောဆိုရမယ်ဆိုတဲ့ပုံစံမျိုးတို့အဲ့လိုပုံစံမျိုး message ပေးချင်လို့ဒီတိတိတသားကိုလှုပ်တယ်လို့ကျွန်မထင်တယ်ရှင့်ဒီစီမံကိန်းကဒီ BRI ဒီစီမံကိန်း Barrow Initiative စီမံကိန်းမှာအရေးကြီးတဲ့အခန်းကဏ္ဍနဲ့ပါဝင်နေဆိုတော့တို့ကတော့ဒီစီမံကိန်းနေဖြစ်လာဖို့တို့အမြန်ဆုံးစူးစမ်းအောင်ပဲရှင်ဟိုအခုကဘလို့တုံ့ပြန်လာနိုင်လဲဆိုတော့အခုဒီတို့ဒီတရုတ်ဘက်ကဖိအားပေးလို့ကျွန်တော်တို့ဒီငင်းချမ်းဆွေးနွေးပွဲစဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီတရုတ်ဘက်ကလည်းတို့စီမံကိန်းတို့ပြန်ကြည့်ပြီးမှဟိုဘက်ကဒီ TNL ဘက်ကရောကျွန်တော်တို့ဒီ MNDA ဘက်ကငင်းချမ်းဆွေးနွေးပါမယ်လို့ပြောရတဲ့အထိဖြစ်နေတာပေါ့နော်
ရှမ်းလူခွင့်ရေမန်တိုင်ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီတပ်တွေဟာတစ်ဖက်မှာလည်းနောင်ချိုကြောက်မဲမှာဒေသခံတွေကိုဖမ်းဆီးနှိပ်စက်တာမျိုးတွေရှိနေကြောင်းလည်းပြောပါတယ်ဇန်နဝါရီလ25ရက်မှာတော့စစ်ကောင်စီဟာသူတို့ပြန်ပြီးထိန်းချုပ်သွားနိုင်တဲ့နောင်ချိုအနောက်တောင်ဘက်မူဆယ်မန္တလေးအမြန်လမ်းပေါ်ကအုံမတိကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့ကြောင်းလည်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ရဲ့နိုဝင်ဘာလ6ရက်တရုတ်ခီးစဉ်အပြီးမှာရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မီးရထားစီမံကိန်းအစိုးပြုထားတဲ့မြို့နယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေပိုပြီးများလာတယ်လို့လူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဒီနေရာတွေဟာမူဆယ်မန္တလေးရထားလမ်းစီမံကိန်းဖြတ်တန်းသွားတဲ့မူဆယ်ကုတ်ခိုင်သိန်းဒီလာရှိုတီဘောကြောင်မဲနောင်ချိုနတ်ဆန်ကုတ်ခိုင်မိုးကုတ်စတဲ့မြို့နယ်တွေဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းနောင်ချိုနဲ့ကြောင်မဲမြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပိုပြီးတော့များလာတဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာပါရှင်။ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ချုပ်လင်းပေးနေပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြခဲ့ပြီးတော့နိုင်ငံတကာသတင်းတွေကိုလည်းအလှည့်ပေးပါရစေရှင်။အမေရိကန်ပြည်ထောင်စုကနိုင်ငံတကာကိုပေးနေတဲ့အကူအညီအများစုကိုဆိုင်းငံ့ထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်တာကြောင့်စာနာမှုအကူအညီအပါအဝင်တခြားအကူအညီမှုတွေကိုပေးနေကြတဲ့ယူကရိန်းအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေလည်းကစင့်ကလျားဖြစ်ကုန်ပါတယ်။ဒီအကြောင်းကိုတော့မီရိုစလာဗာကွန်ဂါဇာနဲ့အန်နာချာနီကိုဗာတို့ကခီဖ်နဲ့ဝါဆောမြို့တို့ကနေသတင်းပေးပို့ထားတာကိုကိုစုံဝင်းနိုင်ကတင်ပြပေးပါမယ်ရှင်။
Federal Hub အဖွဲ့ဟာစစ်ပြန်စစ်မှုရဟောင်းတွေကိုစိတ်ပိုင်းနဲ့လူမှုရေးပိုင်းဆိုင်ရာကိစ္စရပ်တွေအကူအညီပေးနေတဲ့အဖွဲ့ပါ။တမရထရမ့်အစိုးရကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့မယ်လို့ကြေညာလိုက်တဲ့အတွက် Venetian မြို့မှာရှိတဲ့သူတို့အဖွဲ့ရုံးကိုပိတ်ပစ်လိုက်ရတယ်လို့ပြောပါတယ်။ Kiev မြို့တော်မှာရှိတဲ့သူတို့ရုံးကတော့ပုဂ္ဂလိကအကူအညီသူတွေရဲ့ပံ့ပိုးမှုကြောင့်ဆက်လက်ပတ်နေသေးပေမဲ့ American အကူအညီတွေရုတ်တရက်ဖြတ်တောက်ခံရတဲ့အတွက် ตรุตรอตอเลอธินาแก่เดโลเฟเดรัลฮับอภเวอจีเกอีโวนาคอสตินากะပြောပါတယ်ซุปินซิฟินันซอานิสวุชิเตซุปินอกูญีเรยัลไลเดซูรากะจมารุตรอลงงานတွေยัลไลยาราပါပဲဝန်ထမ်းတွေကိုလာစာမပေးနိုင်တော့တလို့သူတို့လည်းအလုပ်ပြန်မစင်းနိုင်ကြတော့ပါဘူးနိုင်ငံတကာကိုပေးနေတဲ့အကူအညီတွေပြန်လဲတုံးတက်ဖို့အတွက်ရက်90စံငန်းထားမယ်လို့တမရထရန်ကသူအာနာလွဲပြောင်းရယူပြီးမကြခင်မှာပဲကြေညာခဲ့ပါတယ် ယူကရိန်းကိုပေးနေတဲ့အကူအညီတွေရလိုက်တာနဲ့ပတ်သက်လို့တမရအင်ဗျူရိုကို VOA ကဆက်သွယ်ပေးမဲ့အကြောင်းပြန်ကြားခြင်းမရှိခဲ့ပါဘူးအမေရိကန်နိုင်ငံကြီးဌာနရဲ့ကြေညာချက်မှာတော့အမေရိကန်ပြည်သူတွေအတွက်တံပြန်အကျိုးခံစားခွင့်မရပဲနိုင်ငံခြားအကူအညီတွေကိုမျက်နှာလွဲကဲပြစ်ပေးတော့မှာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်ရုတ်တရက်အကူအညီတွေဖျက်ပစ်လိုက်တာကယူကရိန်းကဆန္ဒမှုအကူအညီပေးရေးအဖွဲ့တွေအကြအာအာတင့်တုံ့လောက်သွားစေခဲ့ပါတယ်
စစ်ပွဲကာလတုံးနှစ်ကြာလာပြီဖြစ်တဲ့အတွက်ယူကရိန်းအစိုးရလူမှုအတိုက်အဝန်နဲ့ဆေးဝါးကုသမှုစတဲ့ကဏ္ဍစုံအတွက်နိုင်ငံတကာအကူအညီတွေပေါ်မီကိုအားထားနေရတာပါဗိုဒန်လော်ဗင်နန်ကိုဟာယူကရိန်းဆိုတဲ့လွတ်လပ်တဲ့မီဒီယာပရောဂျက်တည်ထောင်ထားသူဖြစ်ပါတယ်သူ့အတွက်အကူအညီအထောက်အပံ့အများစုဟာအမေရိကန်ကရတာလို့သူကပြောပါတယ်မစ်ကရိုရှိယိုချစ်တယ်မလို့တဲ့ကျွန်တော်တို့လူတွေရှော့ချပစ်
ကမီဒီယာလုံငန်းတွေကိုကျော်လွန်ပြီးတက်ရောက်မှုတွေဖြစ်စေတယ်လို့ဗိုဒန်ကဆက်ပြောပါတယ
်တက်ရောက်မှုကကြီးမားပါတယ်မီဒီယာအတွက်ကူညီတယ်ဆိုတာကသမုတ်တရားထဲရည်တစက်ချလိုက်တယ်လို့မသိတာပါဘူးစီဝါရေးအကူအညီအတွက်ကတော့အများကြီးထိခိုက်စေပါတယ်အခုလိုရလိုက်တာကရုရှားအတွက်ပိုပြီးအားကောင်းသွားစေပါတယ
်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ချိန်ကစလို့ဒေါ်လာ 9.6 ဘီလီယံပေးခဲ့ပြီးဖြစ်တယ်လို့အမေရိကန်အကူအညီပေးရေးအေဂျင်စီကပြောပါတယ်။အမေရိကန်ရဲ့အကူအညီတွေမရတော့ဘူးဆိုရင်အစိုးရလုပ်ငန်းတွေလည်းတေချာပေါက်ထိခိုက်မယ်လို့ behus.info media project တီထောင်သူ Dennis Behus ကပြောပါတယ
်
။ဒေသတွင်းလူမှုအဖွဲ့အစည်းဖြစ်ဖြစ်အစိုးရလောက်ခံအဖွဲ့ပဲဖြစ်ဖြစ်အကူအညီတွေကိုအဓိကလက်ခံရရှိတာကတော့အစိုးရလို့ပြောလို့ရပါတယ်။
အမေရိကန်အစိုးရကပေးနေတဲ့အကူအညီအများစုဟာယူကရိန်းအစိုးရနဲ့လူမှုအသိုက်အဝန်းအားကောင်းကောင်းနဲ့လက်ပတ်နေနိုင်ဖို့အတွက်ဖြစ်ပေမဲ့အစိုးရဘက်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်လည်းပါတယ်လို့အမေရိကန်မူဝါဒဆိုင်ရာသုတေသီဒေါက်ကလိန်းကပြောပါတယ်။နိုင်ငံခြားအကူအညီဆန်းငံ့ထားမှုကိုရုပ်သိမ်းလိုက်ခြင်းအပြင်ထရမ့်အစိုးရရဲ့ policy တွေကိုပိုအားကောင်းလာစေမယ့်အပြင်ယူကရိန်းအနေနဲ့လည်းခံနိုင်ရည်ပိုရှိလာမယ်လို့သူကပြောပါတယ
် Force Vladimir Putin to end his invasion of Ukraine
ရုရှားချူချော်စစ်ဆုံးတက်ရေးအတွက်သမ္မတပူတင်ကိုဖိအားပေးလှုပ်ဆောင်မယ်အားကောင်းအောင်လုပ်ပြီးငြိမ်းချမ်းရေးယူရမယ်လို့သမ္မတထရန့်ပြောထားပါတယ်အဲ့လိုဖြစ်ဖို့အားကောင်းပြီးဩစာရှိတဲ့ယူကရိန်းဖြစ်လာရေးကအဓိကတော့ချက်ဖြစ်ပါတယ
်ဒီတော့တွင်အမေရိကန်ရဲ့အကူအညီနဲ့လက်ပတ်နေတဲ့ဦးစားပေးလုပ်ငန်းတွေကဘာတွေလဲဆိုတာကိုသုံးသပ်ပြီးအဲ့ဒီလုပ်ငန်းတွေကိုတခြားနေရာတွေကရတဲ့ရန်ပုံငွေနဲ့အစားထိုးသုံးဆွဲဖို့သမ္မတဗိုလ်လဒမီဇယ်လင်စကီကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါတော့အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့လိုက်တဲ့အတွက်ယူကရိန်းနိုင်ငံတွင်ကစာနာကူညီပေးရေးလုပ်ငန်းတွေမှာကစင်ကလျာအခြေအနေတွေကြုံခဲ့ရတာနဲ့ပတ်သက်ပြီးတော့ကိုယ်စုံဝင်းလိုင်ကတင်ပြပေးခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြေကြီးဩစာဆိုရှယ်မီဒီယာလူကြီးများသတင်းတူများနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဖေဖော်ဝါရီလ5ရက်ပုံထုနေ့မနက်ခင် VOA Radio အစီအစဉ်တွေကိုနားဆင်နေကြရတာပါ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကတော့ရေဒီယိုကနေဒီလိုင်းဒိုမီတာ25 32နဲ့40ရူကနေဖမ်းယူနားဆင်နိုင်တယ်လို့တနားရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ VOA ရဲ့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရရှင
် VOA American အတန်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ်။Radio season မှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းတဲ့ VOA မနေ့ခင်း Radio season ပထမပိုင်းနိုင်ဝက်ကိုလိုင်းတိုနဲ့ဖမ်းယူနိုင်ပါတယ်။လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။ VOA ညာချမ်း Radio season ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25 kHz 11883ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနုနေနေ့မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမျိုးစွေရုပ်တံလိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းတားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။ View American တိုင်းရဲ့2025ခုနှစ် February 5ရက်ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တက်ဆက်ပေးမယ့်အထဲကအမေရိကန်နိုင်ငံရဲ့သတင်းဆောင်မကိုအရင်ဆုံးတင်ပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါ၊တရုတ်နဲ့မက္ကဆီကိုနိုင်ငံတွေကိုတွင်းကုန်ခွင့်တွေတွန်းမြင့်မယ်လို့ကြေညာလိုက်တာကြောင့်ဒီတနင်္လာနေ့တုန်းကကြာဆင်းသွားတဲ့ကမ္ဘာအစုရှယ်ယာဈေးကွက်ဟာထရမ့်ကဒါကိုပြန်လည်ဆိုင်းငံ့လိုက်တဲ့အတွက်ပြန်တက်လာပါရယ်။တရုတ်နိုင်ငံအတွက်ဆယ်ရာခိုင်နှုန်းတွင်းကုန်ခွင့်တိုးမယ်ကိစ္စကတော့အင်္ဂါနေ့မနေ့အစောပိုင်းမှာစတင်ခဲ့ပြီးကျုပ်ဘက်ကလည်းဒီတွင်းကုန်ခွင့်တွေတွန်းမြင့်ပြီးတော့ပြန်လည်တုံ့ပြန်ခဲ့တာရှိပါရယ်။အနီတာပါဝယ်သတင်းပေးပို့ထားတာကိုကိုညဉ့်ညံပြောပြပါမယ်ရှင်။
American သမ္မတ Donald Trump ကကနေဒါ၊တရုတ်နဲ့မက္ကဆီကိုနိုင်ငံတွေကိုတွင်းကုန်ခွင့်တိုးမြင့်မယ်လို့ကြေညာလိုက်တာကိုအော်တာဝါမက္ကဆီကိုမြို့တော်နဲ့ဘေကျင်းမြို့တော်အပါအဝင်နယူးယောက်မြို့မှာပါခံစားခဲ့ရပါတယ်။ဟောင်ကောင်ဆိုးမြို့တော်နဲ့တိုက်ပေအပါအဝင်ကမ္ဘာတဝန်းကအစုရှယ်ယာဈေးတွေတနင်္လာနေ့မှာကျသွားခဲ့တာပါ။မက္ကဆီကိုနဲ့ဆွေးနွေးညှိနှိုင်းပြီးတွင်းကုန်ခွင့်ကိုတလဆိုင်းငံ့ဖို့သဘောတူလိုက်တာဟာတောင်ဘက်နယ်စပ်ကရွှေပြောင်းအခြေချသူတွေနဲ့တရားမဝင်မူရစ်ဆေးဝါးတွေကိုရပ်တန့်မှုဖြစ်တယ်လို့ထရမ့်ကပြောပါတယ်။ဒီလိုဆိုင်းငံ့မှုကြေညာပြီးတဲ့နောက်အစုရှယ်ယာဈေးတွေလည်းပြန်တက်သွားပါတယ်။အဲဒီနောက်ကနေဒါနဲ့လည်းအလားတူညှိနှိုင်းပြီးတလဆိုင်းငံ့ခဲ့ပါတယ
်။လူတွေတုံးဝင်လာတာကိုရပ်တန့်ဖို့လုပ်ရပါမယ်။ဖန်တန်နယ်မူရစ်ဈေးတွေကိုရပ်တန့်ရပါမယ်။တရုတ်လည်းပါဝင်ပါတယ်။ဒီနှစ်ထဲမှာဖန်တန်နယ်ကြောင့်သေဆုံးသူအနည်းဆုံး2သိန်းနီးပါးရှိပါတယ်။ဒါတွေကတရုတ်နိုင်ငံကနေမက္ကဆီကိုနဲ့ကနေဒါကိုဖြတ်ပြီးဝင်နေတာပါသူတို့ဒါကိုရရပါမယ်သူတို့မရပ်ဘူးဆိုရင်တွင်းကုန်ကွန်တွေဒီတက်မကထတ်တိုးပါမယ်ဒီတက်အများကြီးပို့ပြီးဆိုးမှာပါ
မက္ကဆီကိုသမ္မတကလောဒီယာရှိန်ဘောင်းကလည်းမျှော်လင့်ချက်ရှိတယ်လို့ပြောပါတယ
် Estoy segura que en este mes vamos a poder dar resultados
ဒီလအတွင်းမှာပဲရလဒ်တွေရမှာပါရှင်တို့အတွက်ကောင်းတဲ့ရလဒ်တွေရမှာဖြစ်တယ်လို့မက္ကဆီကိုလူလူအတွက်လည်းကောင်းတဲ့ရလဒ်တွေထွက်မှာပါဒါဟာသဘောတူညီချက်ကထွက်လာတာပါကျမတို့လေးလေးစားစားနဲ့စကားပြောပြခဲ့ပါတယ
်စားသုံးသူတွေအနေနဲ့ဒီအကျိုးဆက်ကိုမကြားခင်မှာခံစားရမှာဖြစ်ပြီးတမိုင်းတွေကအဖြစ်ပြက်နဲ့နှိုင်းရှင်ပြီးစတီဗ်ဂိုင်မင်လို့စီးပွားရေးပညာရှင်တွေကထောက်ပြပါတယ
် This brings us back to the 1930s
ဒါဟာ1930ပြည့်နှစ်တွေကိုပြန်ရောက်သွားတယ်လို့ပါပဲကမ္ဘာစီးပွားပြက်ကပ်ဖြစ်တုန်းကကုန်သွယ်ရေးစစ်ပွဲဟာပိုဆိုးအောင်လုပ်ခဲ့တဲ့အချက်တစ်ခုဖြစ်ပါတယ်ကမ္ဘာတဝန်းလုံးကနိုင်ငံတွေကသွင်းကုန်မဝင်အောင်အတားအဆီးတွေလုပ်ခဲ့ကြတာပါရေရှည်မှာသွင်းကုန်ခွန်မြင့်လို့ရှိရင်တကမ္ဘာလုံးကုန်သွယ်မှုပမာဏရော့ကျသွားပြီးရှင်ပြိုင်မှုတွေကျသွားမှာဖြစ်တယ်လို့နီးပညာစမ်းသပ်မှုတွေလည်းရော့ကျသွားမှာပါအဲ့ဒီကနေတဆင့်ရေရှည်မှာအမေရိကန်နဲ့ကမ္ဘာအစည်းအဝေးတိုးတက်မှုကိုလည်းကြောစီမှာပါ
တရုတ်အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုဖြည့်ရှင်းပေးဖို့တောင်းဆိုမယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တန်မတ်ကြီးဖူကုန်းကလည်းပြောပါတယ
် We do believe that this is in violation of the WTO rules
ဒါဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စည်းကမ်းကိုချိုးဖောက်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်တရုတ်အနေနဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားပါတယ်။နောက်ပြီးတော့ကျွန်တော်တို့အနေနဲ့တံပြန်လွှတ်ဆောင်မှုတွေမဖြစ်မနေလုပ်ရမယ်ဆိုတာကိုလည်းသိထားပါတယ်။ဒါကြောင့်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ရသူမရှိဘူးဆိုတာကိုထပ်ပြောချင်ပါတယ
်။
တရုတ်နဲ့ပတ်သက်ပြီးညှိနှိုင်းသဘောတူတာမရှိသေးတဲ့အတွက်တွင်းကုန်ကွန်ဆယ်ရာခိုင်နှုန်းတိုးမြင့်တာဟာတနင်္လာနေ့ညတကောင်အချိန်မှစတင်ခဲ့ပြီးတရုတ်ဘက်ကလည်းအမေရိကန်ကြောင်မီးသွေးနဲ့ဒန်းငွေရီ LNG အပေါ်1,500,000,000တွင်းကုန်ကုန်ချမှတ်ခဲ့သလိုပို့ကုန်ကန့်သတ်မှုတွေအများကြီးလုပ်ခဲ့ပြီးအမေရိကန်နည်းပညာကုမ္ပဏီ Google အပေါ်မှာလည်းဈေးကွက်လဝကြီးအုပ်မှုနဲ့စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တယ်လို့တရုတ်အစိုးရကကြေညာပါတယ်။အခုလိုလှုပ်ဆောင်တာဟာဈေးတွေတက်စီမယ်လို့သမ္မတထရန့်ကသိပေမဲ့လည်းတွင်းကုန်ကုန်တိုးမြင့်တာဟာအမေရိကန်အကျိုးစီးပွားကိုတိုးစေမှာဖြစ်တာကြောင့်ထိုက်တန်တယ်လို့ပြောပါတယ်ခင်ဗျာ။
အပစင်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုညင်းညံကတင်ပြပေးခဲ့တာပါအခုဆက်ပြီးမြေကြီးဩဇာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ကမ္ဘာနိုင်ငံတွေမှာစိုက်ပျိုးရေးအတွက်နည်းပညာတွေကိုအသုံးချလာတာနောက်သဲကန္တရအထက်မှာစိုက်ပျိုးမွေးမြူရေးလုပ်တာတွေအထိရှိလာပေမဲ့လို့လည်းဒီမြန်မာနိုင်ငံကတောင်ငူလေသမားတွေကတော့နည်းပညာနဲ့အလန့်ဝင်နေကြဆဲဖြစ်ပါတယ် တစ်ချိန်တည်းမှာပဲမြို့ဖလားကျွဲနွားတွေကလည်းရှားကုန်တဲ့အတွက်စိုက်ပျိုးရေးဟာအနေဆုံးအဆင့်ကိုရောက်နေတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့ကိုခမောင်စုမင်းကတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံအနောက်မြောက်ပိုင်းဝီဂါမွတ်စလင်တွေနေထိုင်ကြတဲ့ရှင်ဂျန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တွေကတက်ကလမကန်သဲကန္နာရအတွင်းဘက်အနာသက်အစွန်ပိုင်းမှာအခုအခါနှစ်ရှည်စားပင်တချို့နဲ့စိမ့်စိမ့်ဆူဆူရှိနေပါတယ်အရင်ကတဲကန္နာရအဖြစ်ကနေပန်းသီးအပါဝင်နှစ်ရှည်စားပင်တွေကိုအောင်းအောင်းမြင်မြင်စိုက်ပျိုးနိုင်တဲ့အတွက်ဒေသခံတွေဟာစီးပွားရေးအရအဆင်ပြေနေကြပါတယ်အက္စုမြို့အနီးကတဲကန္နာရမြေကိုစိမ့်ဆိုတဲ့စိုက်ပျိုးမြေအဖြစ်ပြောင်းလဲပြီးတဲ့နောက်ပိုင်းထွက်ရှိလာတဲ့အသီးနှံတွေဟာလည်းဈေးကွက်မှာတန်းဝင်တဲ့အတွက်ဈေးကောင်းလဲရရှိကြပါတယ်ဒါအပြင်အဲ့ဒီရှင်ချမ်းပြည်နယ်ကတက်ကလမကန်တဲကန္နရတဲမှာပဲတရုတ်နိုင်ငံအရှေ့မြောက်ပိုင်းပူဆောင်ပြည်နယ်ကကနန်းကောင်တွေကိုမွေးမြူခဲ့ပါတယ်။စိမ့်လန်းဆိုပြေပြီးရာသီဥတုမျှတာတဲ့ဒေသကကနန်းမျိုးရင်းတွေကိုနွေရာသီမှာအပူချမ်း၊ဆောင်းရာသီမှာအေးချမ်းနဲ့ကန္နရဒေသကမွေးမြူရေးကံတွေမှာဖြစ်မှဖြစ်ပါဗလားဆိုပြီးအများကယုံကြည်မှုတွေတိတ်မရှိခဲ့ကြပါဘူး။ဒါပေမဲ့လည်းအောင်မြင်အောင်လုပ်ပြနိုင်ပြီးအခုဆိုရင်အဲ့ဒီကနန်းတွေကိုစီးပွားဖြစ်မွေးမြူနေကြပါပြီ။ရှင်ချန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အက္စုခရိုင်တမဝါယမစိုက်ပျိုးရေးတာဝန်ခံဇူဟောင်စုကအခုလိုပြောပါတယ်
။马上开始销售了让他们
အရင်တော့ငါမွေးမြူရေးလုပ်ခဲ့ကြပြီမဲ့ကနန်းတွေမွေးမြူကြဖို့စဉ်အောင်မစဉ်းစားမိခဲ့ပါဘူးသူသဖြင့်ခြားဒေတာကမျိုးစိတ်အစ်စ်တွေဖြစ်လို့ရှင်တန်အောင်မွေးမြူဖို့တော်တော်ခက်ခဲလိမ့်မယ်လို့ကျွန်တော်တို့ထင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့စ조사စမ်းသပ်ကြည့်တဲ့သဘောပါပဲ
အရှေ့လေပိုင်းဒေတာကဣသရေလနဲ့ယေနန်ကျွယ်ဝတဲ့အာရဗ်နိုင်ငံတချို့မှာလည်းတဲကန္နရထဲမှာဟင်းသီးဟင်းရွက်တွေဆက်နေရသည့်စိုက်ပျိုးအောင်မြင်နေကြပေမဲ့အများအဖြစ်က green house ကအနှွေးတက်ပေးပြီးနေရောင်ခြည်ရတဲ့ plastic အကြီးအဆောက်အုံထဲမှာပြင်ပကယူလာတဲ့မြေအိုးဒါမှမဟုတ် plastic ဘူးတွေသုံးစိုက်ပျိုးကြတာဖြစ်ပါတယ်ဒါအပြင်ပြင်ပကမြေစီမြေနှစ်ပြေးဝတဲ့မြေကြီးကိုယူလာပြီးစောင်းအကုန်နှွေးအကူတရားသီးစာကာလအတွေ့တဲကန္နာရထဲမှာဟင်းသီးဟင်းရွက်တွေလည်းစိုက်ပျိုးကြတာရှိပါတယ်။အာဖရိကတိုက်အရှေ့ပိုင်းဒေသတွေဟာပြီးခဲ့တဲ့20ရာစုနှောင်းပိုင်းအထိစားနပ်ရိက္ခာပြတ်လတ်မှုမကြာခဏကြုံတွေ့ခဲ့ကြရပေမဲ့ဒီကနေ့ဒီအချိန်မှာတော့ပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတချို့ကလွဲရင်နိုင်ငံအများစုဟာစိုက်ပျိုးရေးကိုခင့်မီနီးပညာတွေနဲ့အသုံးပြုဖွံ့ဖြိုးနေကြပါပြီ။ကင်ညာနိုင်ငံဟာဆိုရင်စိုက်ပျိုးရေးကိုစနစ်တကျတိုးတက်အောင်ဆောင်ရွက်နေတဲ့အတွက်အခုဆိုရင်အာဖရိကတိုက်ရဲ့ဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီ။ဒါအပြင်ကင်ညာကတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာစိုက်ပျိုးမြေနဲ့ကိုက်ညီတဲ့မြေဩဇာတွေကို AI ဉာဏ်ရည်တုနည်းပညာသုံး app တွေကတဆင့်အကြံဉာဏ်တွေရယူကြပါတယ်ကင်ညာနိုင်ငံကလယ်သူမတဦးဖြစ်တဲ့ဂျိုဒီဂါဂူယာကလည်းအဲ့ဒီလို AI နည်းပညာသုံး app ကိုအသုံးပြုတဲ့အတွက်စပါးအထွက်ပိုမိုရရှိလာလိမ့်မယ်လို့မျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်ပြီးသူကအခုလိုသုံးသပ်ပြောဆိုပါတယ်
။အဲ့မီနာအောင်ကွာမဆောင်တောင်းကဲဆဲကူလီကိုရဝကတိ
အရင်နှစ်တည်းရနဲ့စာရင်ကောက်ရည်သိမ်းတဲ့အချိန်မှာစပါးအထွက်တိုးလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်။အရင်ကဆိုရင်မြေဩဇာတွေအများကြီးသုံးတဲ့အတွက်ငွေကုန်ကြေးကျသိက္ခာများပါတယ်ဒီအတွက်တော်တော်လေးစိတ်ဒုက္ခရောက်ရပါတယ်အခုတော့ဤပညာအစ်စ်တင်နေဆိုတော့လဲလို့ရတာပျော်စရာကောင်းလာပါတယ
်အာဖရိကအနောက်ပိုင်းရှိနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေပိုးသက်ဆေးဖြန်းနာနဲ့သီးနှံတွေမှာယောဂပိုးရှိမရှိစစ်ဆေးတာကိုဒရုန်းတွေအသုံးပြုကြပါတယ်တရုတ်နိုင်ငံတဲကန္နရထဲမှာနှစ်ရှည်စားပင်တွေစိုက်ပျိုးလာသလိုအာဖရိကနိုင်ငံတွေမှာတောင်မှစိုက်ပျိုးရေးမှာ AI ဉာဏ်ရည်တုနည်းပညာတွေသုံးဖွံ့ဖြိုးအောင်လှုပ်လာကြပြီမဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေအခြေအနေကတော့အသည့်အမြင်အလွန်ကိုနောက်ကျပြီးစိုက်ပျိုးရေးမှာအဆိုးဆုံးအခြေအနေကိုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်တကယ်တော့တဲကန္နရမရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးမြေတွေအများအများရှိပေမဲ့တောင်သူလယ်သမားတွေမှာစိုက်ပျိုးနည်းပညာတွေကိုမသုံးရတာအခြေခံအဆောက်အုံတွေကနေပါလွန်ပါတယ်။စစ်အာဏာရှင်စနစ်အောက်ကမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့ကြောက်ခေရောက်နေတယ်လို့ဖြစ်နေပြီလို့ကုလသမဂ္ဂစားနပ်ဥက္ကဋ္ဌနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းကိုဒက်စော်တွန်းကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခက်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ဘောနော် တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ပေါ့နော်သားသမီးတွေကကုညီဝိုင်းကူပြီးတော့လောက်ပေးကြတယ်ဒါမျိုးတွေပဲများတယ်ပေါ့နော်အင်တာနက် line တွေရအစဉ်အခါတုန်းကကလေးတွေက Facebook account တွေဖောက်ပေးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နီးပညာတွေပေါ့နော် site view နဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ် video တွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ပေါ့နော်ဒီလိုနီးပညာတွေကျွန်တော်တို့ like ချပြီးတော့တကယ်ကိုဒီနီးပညာပေးအဖွဲ့တွေသွားပြီးတော့ messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာပေါ့နော်အာနိုင်တိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေကိုအသုံးပြုပြီးတော့ ID နီးပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလုံးလို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရရတယ်သူဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့ပေါ့နော်တကယ် internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီး internet သုံးပြီးတော့ပေါ့နော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှချီထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဆရာနာမသိခင်အထိမြန်မာနိုင်ငံကတောင်သူတွေသမားအများစုဟာ AI ဉာဏ်ရည်တုနည်းပညာတွေအဆင့်ကိုထက်တွက်စဉ်းစားတာမရှိခဲ့ပေမဲ့စိုက်ပျိုးရေးမှာစက္ကရိယာတွေကိုတော့အသုံးပြုခဲ့ကြပါတယ်ဒါပေမဲ့လည်းဆရာနာသိပြီးနောက်ပိုင်းဓာတ်ဆီလောင်စာဈေးတွေအစမတန်တက်လာတဲ့အတွက်စက္ကရိယာတွေကိုဈေးကြီးပေးပြီးငှားရမ်းခဲ့ကြရပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အရင်ကမီယိုပလာတိုင်းနွားနဲ့တွဲဖက်လောက်ကင်ကြဖို့အတွက်ကြတော့လေခိုင်းနွားတွေကရှားပါးကုန်ပါပြီမြန်မာနိုင်ငံမှာနီးပညာကိုမသုံးတာစိုက်ပျိုးနီးစနစ်တွေခင်းနှောင်ကြတာတဘာဝဘေးအန္တရာယ်ခဏခဏကြုံတွေ့ကြရတာတွေကြောင့်အခုဆိုရင်စပါးအတွက်ဟာတော်တော်ကိုရော့ကျလာတယ်လို့ပြည်ပကိုစကွဲတင်ဖို့ရတဲ့အဆင့်အထိကိုရော့ကျသွားပါတယ်နေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးနေပြီးအခုဆိုရင် ARD တိုင်းတစ်ခုလောက်ပဲစပားစိုက်ပျိုးရေးကိုလုံနိုင်တဲ့အနေအထားမှာရှိပါတော့တယ်ပြည်ကြယ်လာတွေကမန္တလေးတိုင်းတောင်ဘက်ကနေပဲခူးတိုင်းအရှိချမ်းတလျှောက်လုံးကရင်ပြည်နယ်ကဒေသတချို့နဲ့ကရင်ဤဒေသတွေမှာရေကြီးလို့စိုက်ပျိုးကင်းတွေပျက်စီးယုံနေတာမကရေကျသွားတော့လေအဲ့ဒီစိုက်ပျိုးကင်းတွေမှာမြေသားတူကြီးတွေပို့ကုန်တဲ့အတွက်အခုချိန်ထိဖယ်ရှားရှင်းလင်းလို့မရသေးပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်တောင်သူလယ်သမားအတော်များများဟာမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်ခွာသွားကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်ခင်ဗျာ
ကိုကမောင်ဆွမင်းတက်ဆက်တဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေမှာလူကြည့်များတဲ့ဗီဒီယိုသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်အီရန်နိုင်ငံကသူတို့ရဲ့အကြီးဆုံး drone ကိုစမ်းသပ်ပြန်တန်းလိုက်ပါတယ်နောက်လူတွေရဲ့နေစဉ်ဘဝကိုအထောက်အကူပြုပြီးအလုပ်တွေကူလုပ်ပေးတဲ့ဆက်ရုပ်တွေကိုတော့2025ခုနှစ်နီးပညာပြပွဲမှာတွေ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုတော့မဲရီတန်နာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင
်။အရှိလေပါစစ်ပွဲတံကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုအကုန်ပြုတဲ့အနေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်အကြီးဆုံး drone ယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic တော်လှန်ရေးအဆောင်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟိုစိန်ဆလာမီနဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီ drone ကိုပထမဦးဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်မီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်က Shahid 149 Gaza drone လို့နာမည်ပေးထားပြီးအခုတော့အစ်င့်မြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစစ်နှလုံးထိတည်ဆောင်နိုင်ပြီးတော့နေဆက်ဒေတာစစ်စင်ရေးမှာအသုံးပြုမယ်လို့လေတဲ့အကြီးအကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်းနှစ်သက်သမာ3သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေတာကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနစ်ကျော်အကြာမှာတော်တော်များများပျက်စီးယိုယွင်းသွားပြီဖြစ်ပါတယ်။အစ္စရေးရဲ့စင်စရာရဆိုရင်တော့အော်တိုဝါလာ9ရင်းကြီးကဟာမတ်စစ်သေးကြောရဲ့တိုက်ခိုက်မှုမှာလူ1100သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကဒဇာကန်ဖြစ်တဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့်အစ္စရေးကဂါဇာကိုစစ်စင်ရေးစတင်တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာအစ္စရေးရဲ့စစ်စင်ရေးကြောင့်တော့ဂါဇာကဂျမားရေးအာဏာပိုင်တွေရဲ့အပြောအရဆိုရင်ပါလက်စတိုင်း48000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။မြစ်ပတ်နေတဲ့ခြေတွေကိုအဝတ်လျှော်ခြင်းနဲ့ထည့်ရတာပြင်းမှန်းနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးနော်ဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ Robo Rock Sorozy 70ပုံစုံဆက်လေးဟာအရှင်းလေးတွေအတွက်ကူညီပေးနိုင်တာပါ ကြည့်လိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့အော်တိုမက်တစ်ဖုံးစုပ်ဆက်လေးလို့ထင်ရပါမယ်။သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကြပါရဲ့။သူကအဲ့လက်တံလေးကိုသုံးပြီးတော့အိမ်လုပ်တွေကိုကုလုပ်ပေးနိုင်ပါရဲ့။ခြေအိတ်ဖနက်မြန်တသုတ်ဘွားဒီလိုမျိုး grand 300အောက်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြီးတော့ထားပေးနိုင်တာပါပြီးတော့သူကလဲစစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားအဆီးတွေဖြစ်နေတဲ့အဲ့လိုမျိုးအတားအဆီးအမျိုးအစားပေါင်း100မျိုးကိုမှတ်မိအောင်လေ့ကျင့်တင်ကြားပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှာပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါတယ်သူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးညက်ပတ်တဲ့ခြေအိတ်တွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုံးစုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုတတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့စီစဉ်ပြီးတော့ခိုင်းထားနိုင်ပါတယ
် The world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ Robot Rock Company က Ruben Rodriguez ကရှင်းပြပါတယ်ကမ္ဘာမှာပထမအဆုံးအရေအတွက်အများဆုံးထုတ်လုပ်တဲ့ဖုံးစုပ်ဆက်လေးပါလို့ပြောပြီးတော့ Roborock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတရားဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနေ့အတွင်းဆက်ပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ်2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့ဆက်ပစ္စည်းတွေပြသထားတာမှာနှက္ခမ်းတွေစိုးစက်လက်ပါပါတယ်ဘရာဇီးလ်နိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲ့နဲ့နှက္ခမ်းတွေစိုးနိုင်တဲ့ဆက်ဖြစ်ပါတယ်ငြိမ်းချမ်းနည်းပညာနဲ့နှက္ခမ်းတွေစိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်ကအသုံးပြုသူရဲ့အသားရောင်ကို AI နည်းပညာနဲ့လဲစမ်းစစ်နှက္ခမ်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်ပြီးတော့ကွန်ပျူတာမျက်စိနဲ့ဆက်ရုပ်လက်တံသေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့စိုးပေးသလိုပဲနုနုညံ့ညံ့လေးနဲ့တက်တက်ရဲရဲစိုးပေးတယ်လို့ပြပွဲလာတဲ့သူတွေသဘောကျကြတာပါဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချိုးတက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ
် We have a lot of different types of skin tones different types of lipstick
Tomorrow ရဲ့အဓိကရည်မှန်းချက်ကအသားရောင်မျိုးမျိုးနှက္ခမ်းပုံစံမျိုးမျိုးရှိတဲ့ဒူတိုင်းအတွက်ငယ်ရတုနည်းပညာကိုအသုံးပြုနိုင်ဖို့ပါလို့ Las Vegas မြို့မှာကျင်းပသွားတဲ့ CES 2025ပွဲမှာ Body Cario Company က Milani Haraguchi Padilla ကရှင်းပြပါတယ်။ဒီနည်းပညာနဲ့ဆိုရင်နောက်မှတခြားအလောက်ကုန်ပစ္စည်းတွေကစိုးပေးနိုင်အောင်လို့ငယ်ရတုကိုသင်ပေးလို့ရတယ်လို့လည်းသူကပြောပါတယ်။လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှက္ခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှက္ခမ်းတွေစိုးတဲ့ဆက်ကိုတီထွင်တာပါလို့ Company ကပြောပါတယ်ရှင်။ကန်ဂျီမာတော့လေတိုင်နှုံးတိုင်းတာကိုစူးစမ်းနေရဲ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုင်နှုံးပြင်းထန်လုံးလုံးလမ်းတော်မလျှောက်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနာယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနာယိုမိုင်138မိုင်ထိတိုက်တဲ့လေတိုင်နှုံးကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယော်ဝင်မုန်တိုင်းကြောင့်စံချိန်တွေလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးပုံတုံးလုံးမှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေလက်စစ်မီပြတ်တောက်ခဲ့ပြီးတော့လေရင်ခီးစဉ်ရာနဲ့ချီဖျက်သိမ်းခဲ့ရပါတယ်။တောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့ MacEirin ရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းဒါရရှိတဲ့တနာယိုကီလိုမီတာ182ကီလိုမီတာမိုင်းနဲ့ဆိုရင်133မိုင်လေတိုင်နှုံးကနှစ်ပေါင်း80ကြာအတွင်းမှာလေတိုင်နှုံးစံချိန်ချိုးသွားတာဖြစ်ပါတယ
်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုဖိအေးသနာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်နယ်သာလန်နိုင်ငံမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယစနေနေ့ကိုနယ်သာလန်ကျူလစ်ပန်းတွေအဖြစ်နဲ့သတ်မှတ်ထားပြီးတော့ကျူလစ်ပန်းတွေအခမဲ့ဝေပေးပါရယ်ဒီကျူလစ်ပန်းရာသီစတင်တဲ့အထိမ်းအမှတ်အနေနဲ့အမ်စတာဒမ်မြို့တော်မှာကျင်းပတဲ့ကျူလစ်ပန်းတွေကိုတော့မဆုမြတ်မွန်တဲ့အထူးကဘာတလွားခီးသွွားအစီအစဉ်ကနေအထူးသွားပြီးတော့ပန်းတွေရွေးကြရအောင်ပါရှင်
နယ်သာလန်နိုင်ငံဟာကမ္ဘာမှာကျူးလစ်ပန်းစိုက်ပျိုးတင်ပို့မှုထိပ်တန်းနိုင်ငံတစ်ခုဖြစ်သလိုကျူးလစ်ပန်းကိုလည်းတရားဝင်မဟုတ်ပေမဲ့နိုင်ငံတော်ကိုစားပြုပန်းအဖြစ်နဲ့သတ်မှတ်ထားကြပါရယ် အမ်စတာဒမ်မြို့တော်မှာဆောင်းရာသီပွဲတွေအဆုံးသတ်သွားပြီဆိုတာနဲ့ကျူလစ်ဘန်ရာသီစတင်တဲ့အချိန်မှအဖြစ်နဲ့ Netherlands ကျူလစ်ဘန်နဲ့ National Tulip Day ကိုဆင်နွှဲပါတယ်။နှစ်တိုင်း January လတတိယပတ်ရက်စနေနေ့ရောက်တာနဲ့အမ်စတာဒမ်မြို့လယ်က Museum Square ရင်ပြင်ကြီးဟာအေယာမကျူလစ်ဘန်ကင်းကြီးလို့အသွင်ပြောင်းသွားပါတယ်။ Netherlands နိုင်ငံတစ်ဝန်းလုံးမှာရှိတဲ့ကျူလစ်ဘန်ဆိုင်ချံတွေကနေပေးပို့ကြတဲ့အယောင်ဆုံးအမျိုးစုံကျူလစ်ဘန်တွေနဲ့မြို့လယ်မှာကျူလစ်ဘန်ကင်းကြီးလို့ဖန်တီးလိုက်တာပါ။ကျူလစ်ဘန်ပေါင်း2,000,000လောက်နဲ့ပြင်ဆင်ထားတဲ့ကျူလစ်ဘန်ပွဲနေကြရဲ့ဘသူမဆိုလာပြီးတော့ကျူလစ်ဘန်တွေကိုအခမဲ့ရွေးယူနိုင်ကြပါတယ်။ Museum Square ရင်ပြင်ကကျူလစ်ဘန်ကြံကြီးတွေကိုရောက်ကြနဲ့ကိုစိတ်ကြိုက်ကျူလစ်ဘန်အယောင်ဆုံးကိုရွေးယူနိုင်ကြအောင်အပေါ့ဝါမာတွေကဝင်လာသူတိုင်းကိုဘန်တွေထည့်ဖို့စက်ကူအိတ်တွေဝေပေးပါတယ်။
I think it's really lovely day although it's really cold but I just
ဒီရာသီဥတုကတည်အေးနေမဲ့အင်မတန်စိတ်ကြည်နူးစရာကောင်းတဲ့နေ့လို့ထင်ပါတယ်။ပန်းကင်းထဲဝင်လာကြတဲ့ကလှလွန်းလို့ကျမဆိုရင်လေပျော်လွန်းလို့ခလေးတယောက်လို့တခိခိနဲ့ရင်နေမိပါတယ်။ကျူလစ်ပန်းကင်းကတည်အေးကိုလှပါတဲ့အယောင်တွေအားလုံးကိုလည်းတည်အေးပြီးတော့သဘောကျပါတယ်။ကျူလစ်ပန်းကင်းထဲမှာကျူလစ်ပန်းတွေအများကြီးကိုလည်းအခုမှပထမဆုံးမြင်မှုတာပါ။တိတ်ကိုစိတ်ကြည်နူးပျော်ရွှင်ရပါတယ်ရှင်။
အမ်စတာဒမ်မြို့တည်ထောင်တာအခု2025ခုနှစ်မှာနှစ်ပေါင်း850ပြည့်လာမှု January 18ရက်နေ့တုန်းကကျင်းပခဲ့တဲ့ Netherlands Tulip ဘန်ပွဲဟာပိုလို့တော်မှထူးထူးခြားခြားဖြစ်ခဲ့ပါတယ်။အမ်စတာဒမ်မြို့ခီးသွားလုပ်ငန်းရဲ့စည်ရင်းတွေအရ2024ခုနှစ်တုန်းက Tulip ဘန်ပွဲနေ့ကိုလာကြသူ2000နီးပါးရှိပြီးတော့လူမျိုးပေါင်းက100ထက်မနည်းရှိခဲ့ပါတယ်။အခု2025ခုနှစ်မှာလည်းနိုင်ငံဆောင်ကနေတကူးတကလာကြသူတွေမနည်းပါဘူး။
I'm here today for the tulip day because I'm coming from France especially for this day.
ဒီနေ့ tulip ပန်းနေ့အတွက်တသက်ကိုကျွန်တော်ပြင်သစ်နိုင်ငံကနေလာခဲ့တာပါ။ပါရီမြို့ကနေဒီပွဲကိုဆင်နွှဲဖို့တသက်လာခဲ့တာဖြစ်ပါတယ်။ဘာလို့လဲဆိုတော့တိတ်လှတဲ့ tulip ပန်းတွေကိုမြင်ရသလိုတိတ်လည်းစိတ်ကြည်ညူစရာကောင်းတဲ့ထူးထူးခြားခြားနေ့ဖြစ်လို့ပါ။
အခုလိုစောင်းရာသီမှာကျူလစ်ပန်းတွေကိုပန်းကင်းကြီးတစ်ခုလိုဝေးဝေးဆဆာနဲ့ပြင်ဆင်ထားနိုင်ဖို့အတွက်ကျူလစ်စိုက်ပျိုးခြံတွေမှာနိုဗ ెంబ ာဒီဇင်ဘာလလောက်ထဲကအမိုးအကာနဲ့စိုက်ပျိုးထားကြရတာဖြစ်ပါတယ်။နိုင်ငံအနှံ့ကကျူလစ်စိုက်ခင်းတွေမှာတော့အယောင်ဆုံးအတန်းလိုက်စိုက်ပျိုးထားတဲ့ကျူလစ်ပန်းတွေကိုမတ်လကုန်ကနေမေလကုန်လောက်အထိမြင်တွေ့ရနိုင်ပါတယ်။အဝေးကကြည့်လိုက်ရင်ဆေးရောင်စုံချဲထားတဲ့ပကြီးကားတွေလိုမျက်စိတစုံသိပ်လှတဲ့ကျူလစ်ပန်းတွေကိုတွားကြည့်ဖို့အကောင်းဆုံးကတော့ဧပြီလဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။အဲ့ဒီအချိန်ဆိုလဲကျူလစ်ဘန်ကင်းတွေကိုလာကြည့်ကြတဲ့ခီးသွွားဧည့်သည်တွေအများကြီးရှိပါတယ်။ January လလို့အေးတဲ့အချိန်မှာတော့ကျူလစ်ဘန်တွေအတွက်နိုင်ငံတကာဧည့်သည်တွေလာပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ဘန်တွေခုနေကြတာကိုပွဲစီစဉ်သူတွေကဝမ်းသာနေကြပါတယ်
။ You see here so far I can look at this moment people comes from over all of the world.
မြင်ရတဲ့အတိုင်းအခုကြည့်လိုက်ရင်ကမ္ဘာတစ်ဝိုင်းကလူတွေအစုံဓမ္မလာပြီးတော့ကျူလစ်ဘန်တွေအခမဲ့ရွေးယူနေတာကိုမြင်ရမှာပါ။ Netherlands တနိုင်ငံလုံးမှာရှိတဲ့ကျူလစ်ဘန်ဆိုင်ချန်တွေကကျူလစ်ပန်းရသည်စတင်တဲ့အထိမ့်မှဖြစ်ပေးတဲ့လက်ဆောင်တွေဖြစ်ပါတယ်
။အခုလိုအမျိုးအစားထောင်ချီတဲ့ကျူလစ်ပန်းတွေကိုအခမဲ့ရွေးယူနိုင်ဖို့မနေ့အစောကြီးတည်းကတန်းစီစောင့်ကြရပေးမယ်။အားလုံးကစောင့်ရကြိုးနဲ့တယ်လို့ပြောကြပါတယ
်။ Some folks there previous experience like they came late early but late on the line.
ကျူသူတွေရဲ့အရေးအတွေ့အကြုံများစောစောရောက်ပေမဲ့တန်းစီကနောက်တန်းရောက်ပြီးတော့မနေ့10နာရီလောက်ဖြစ်သွားတော့အထဲဝင်လို့မရဖြစ်ကြပါတယ်။အဲဒါကြောင့်ကျမတို့ကအထဲဝင်လိုက်ဖို့တေးကြအောင်အစောကြီးတည်းကလာတန်းစီလေးရပါ
အမ်စတာဒမ်မြို့တော်မှာနှစ်တိုင်းထူးထူးခြားခြားလုပ်တဲ့ပွဲမှုမနေ့၄နာရီခွဲလောက်ထဲကအရောက်လာခဲ့သူကတော့အထဲမှာဘန်းတွေကိုတဝါကြီးရွေးယူနေပါပြီ
။အမ်စတာဒမ်ကိုကျွန်တော်မနေ့၄နာရီခွဲ၄နာရီ45လောက်အထဲကရောက်ပါတယ်။ဘူတာဘုံမှာနည်းနည်းအချိန်ဖြုန်းအချင်းပြောင်းလုပ်ပြီးတော့ဒီကိုလာခဲ့တာပါ။ခုတော့ဒီမှာကျူလစ်ပန်းလှလှလေးတွေကိုလိုက်ရွေးယူနေပါတယ်။
Netherlands နိုင်ငံကကျူလစ်ဘန်းတွေရဲ့အလှနဲ့ထူးခြားမှုတွေကိုမြှင့်တင်တဲ့အနေနဲ့ Amsterdam မြို့တော်မှာနှစ်တိုင်း National Tulip Day နေ့ကို Netherlands နိုင်ငံတော်ဝန်ကကျူလစ်ဘန်းစိုက်ပျိုးသူများအသင်းကစီစဉ်ကျင်းပတာဖြစ်ပါတယ်။ Netherlands မှာကျူလစ်ဘန်းရာသီစပြီဆိုတာကိုအချက်ပြလိုက်တာလည်းဖြစ်ပါတယ်။ January လတတိယပတ်စနေနေ့ရက Amsterdam မြို့လယ်က Museum Square ရင်ပြင်မှာကျူလစ်ဘန်းတွေကိုအခမဲ့ရွေးယူနေသူတွေရဲ့မျက်နာတွေပေါ်ကအပြုံးဘန်းတွေကကျူလစ်ဘန်းတွေနဲ့အပြိုင်မြင်ရသူတွေအတွက်ကြည်နူးစရာဖြစ်ခဲ့ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။ကမ္ဘာတလွားခီးသွားအစီအစဉ်ကိုမဆူမြတ်မော်ကတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်နဲ့အတူ view ရထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစာမားတွေကိုတော့ VOA website စာမျက်နှာ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်ရှုံးနိမ့်သွားပြီးတဲ့နောက်2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်ရွေးကောက်ခံအရတားကောင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့ငြိမ်းချမ်းစွာဆန္ဒပြကြတဲ့ပြည်သူတွေကိုလည်းလိုက်လံဖမ်းဆီးနေနေခဲ့ပါတယ်တိုင်းရင်းသားလူနည်းစုတွေအပေါ်အရက်ဆက်ဆုံးနှိမ့်လန့်တွေနဲ့ဆက်ဆံလာတဲ့စစ်ကောင်စီဟာနိုင်ငံတော်လုံးကပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့နှိမ့်လန့်တွေပုံမအုံပြုပြီးတော့ဖိနှိပ်အုပ်ချုပ်လာပါတယ်ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာကိုဩစတြေးလျ၊ကနေဒါ၊ဥရောပတမကတောင်ကိုရီးယား၊နယူးဇီလန်၊နော်ဝေး၊ဆွစ်ဇာလန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကအချင်းတန်လာတဲ့စစ်အာဏာသိမ်းမှုနှစ်ပတ်လည်ဖြစ်တဲ့ဇန်နဝါရီလ31ရက်နေ့မှာပဲပူရဲကြီးညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုံချခဲ့ပါတယ်တို့ခုရေချောဖောက်မှုတွေ၊လိမ်မိုင်းဆရာအကြမ်းဖက်မှုနဲ့ကြားမအခြေပြုအကြမ်းဖက်မှုတွေ၊ဘာသာရေးနဲ့လူမျိုးစုအလုံးအပေါ်စင်တဲ့ကြနှိမ့်ဆက်ညင်ပန်းတာနဲ့ခွဲခြားဆက်ဆံတာအပါအဝင်အယက်သားတွေအပေါ်ပုံမအကြမ်းဖက်လာတဲ့မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုအပြင်းထန်ဆုံးရှုံချလိုက်ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အယက်သားတွေထိခိုက်ဒေဂျင်နေကြရပြီးကျောင်းတွေစီတွေနဲ့ဘာသာရေးအဆောက်အုံတွေ၊ကြားမရေးဌာနတွေပါထိခိုက်ပျက်စီးနေရပါတယ်။2023ခုနှစ်နောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေက25စာနီးပါးတိုးလာတဲ့အတွက်တရက်ကို၄ချောင်းတိုက်ခိုက်မှု၃ချိန်အထိရောက်လာတာပါလက်ရှိတိုက်ပွဲတွေမရှိတဲ့ဒေသတွေမှာပါ၄ချောင်းကနေတိုးပြီးတော့တိုက်ခိုက်လာတာဟာစစ်ကောင်စီဘက်ကထိုးစစ်တွေအရှိန်မြင့်လာတာအလွန်ထင်ရှားပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေလျှော့ချဖို့အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့နိုင်ငံတကာလူအခွင့်အရေးဥပဒေတို့ကိုအပြည့်အဝလိုက်နာပြီးအယက်သားတွေကိုဦးစားပေးကာကွယ်ပေးဖို့ကိုလည်းပူးတွဲကြေညာချက်မှာတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုနိုင်ငံအနှံ့ပေးဖို့ဖြန့်ဖြူးနိုင်အောင်ခွင့်ပြုပေးဖို့လည်းတစ်ဆက်တည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂရဲ့အဆိုအရစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့၄နှစ်တာကာလအတွင်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်သူကအဆ20တိုးလာပါတယ်။နိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်တဲ့ပြည်သူ 19.9 တန်းတို့ဟာလည်းလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေရှိလာပါတယ်။ဒါအပြင်အခြေခံစာနာရိတ်ခါတွေလိုအပ်တဲ့ပြည်သူကနောက်ထပ် 15.2 တန်းအထိရှိလာပြီးကူးစက်ရောဂါတွေလည်းပြန့်ပွားမှုနှုန်းမြင့်တက်လာနေပါတယ်။ပြည်တွင်းပဋိပက္ခတွေကြောင့်နေရာစွန့်ခွာခဲ့ရတဲ့အတွက်ပြည်တွင်းပြည်ပမှာအိုးမဲ့အိမ်မဲ့ဖြစ်နေရတဲ့မြန်မာပြည်သူတွေကလည်းတန်းနဲ့ချီရှိပါတယ်။တစ်ချိန်တည်းမှာပဲမျိုးရည်ဆေးဝါးထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုအွန်လိုင်းလိမ်လည်မှုလူကုန်ကူးမှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေလည်းတိုးလာနေပါတယ်။လက်ရှိသွားနေတဲ့လမ်းကြောင်းတွေဟာမြန်မာနိုင်ငံအတွက်ရေရှည်ခန်းတဲ့လမ်းစဉ်တွေမဟုတ်သလိုမြန်မာစစ်တပ်ကဒါကိုချက်ချင်းပြောင်းလဲပြရမယ့်အချိန်ဖြစ်ပါတယ်လို့လည်းပူတွဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေလျှော့ချဖို့အယက်သားတွေနဲ့အယက်ဖက်အခြေခံအဆောက်အုံတွေကိုထိခိုက်ပျက်စီးစေတာတွေကိုရပ်တန့်ဖို့နိုင်ငံရေးအကျဉ်းသားအလုံးကိုလှုပ်ပေးဖို့တက်ဆိုင်သူအလုံးနဲ့စစ်မှန်တဲ့ဆွေးနွေးပွဲတွေကျင်းပဖို့လည်းအခိုင်အမာတိုက်တွန်းထားပါတယ်။ဒီဆောင်ရွက်ချက်တွေဟာမြန်မာပြည်သူတွေလိုလာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖက်ငြိမ်းချမ်းစွာဦးတည်စေမယ်မရှိမဖြစ်ပထမခြေလှမ်းတွေလည်းဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ။
ဒါတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပါတယ် VOA ရဲ့အားပေါ်မဟုတ်ဘူးဆိုတာကိုထပ်ပြီးတော့အသိပေးပါရရှင် VOA အမေရိကန်တန်ရဲ့အစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့သတင်းကျဉ်းချုပ်ကိုတလဲတင်ပြပေးပါဦးမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူတို့အင်္ဂါနေ့မှာတွေ့ဖို့စီစဉ်ထားတဲ့အတိုင်းအင်ပီရိုမှာတွေ့ဆုံခဲ့ကြပါတယ်အစ္စရေးညွန့်ပေါင်းအစိုးရအဖွဲ့အထွေမှပါဝင်တဲ့လက်ရဆုံးအဖွဲ့တွေကဟားမက်စ်နဲ့အပြစ်ရရေးသဘောတူညီချက်ကိုအဆုံးသတ်ဖို့တောင်းဆိုနေကြချိန်မှာပဲအစ္စရေးဝန်ကြီးချုပ်ဝါရှင်တန်မြို့တော်ကိုရောက်လာပြီးတော့အမေရိကန်သမ္မတနဲ့တွေ့ဆုံတာဖြစ်ပါတယ်အစ္စရေးဟားမက်စ်အပြစ်ရရေးသဘောတူညီချက်တည်မြဲမယ်ဆိုတာကိုသူအာမမခံနိုင်ဘူးလို့အမေရိကန်သမ္မတထရမ့်ကတော့တနင်္လာနေ့ကသတင်းတောက်တွေရဲ့မေးခွန်းကိုဖြေကြားရမှာပြောကြားခဲ့ပါတယ်ရှင်နောက်ထိုင်းဝန်ကြီးချုပ်ပက်ထွန်တန်ရှနဝတ်ခါဒီကနေ့ပုတ်ထူးနေ့မှာ၄ရက်ကြာတရုတ်ခီးစဉ်စတင်ဖို့ရှိနေပြီးတော့စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုအဓိကဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီခီးစဉ်အတွင်းမှာဒီထိုင်းဝန်ကြီးချုပ်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာပါ။ထိုင်းနိုင်ငံကိုတရုတ်ခီးသွားတွေပို့ပြီးတော့လာအောင်တရုတ်အစိုးရကိုကူညီတောင်းနိုင်တယ်လို့ဒီအထူးသဖြင့်အွန်လိုင်းလိမ်လည်ခိုင်းတွေနဲ့ပတ်သက်လို့တရုတ်ကစိုးရိမ်နေတာနဲ့ပတ်သက်ပြီးတော့ဆွေးနွေးနိုင်တယ်ဆိုပြီးတော့လည်းသုံးသပ်သူတွေကပြောဆိုကြပါရဲ့ရှင်။ဒီနေ့အတွက်သတင်းအချင်းချင်းနဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ ်ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တကီထိုက်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင် VOA American တန်ရဲ့ဒီ February 5ရက်ပုံထူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်ဒီရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ပဲဒီအစီအစဉ်ရဲ့ပထမနာရီဝက်ကိုတော့ Radio Line တို့မီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပါတယ်VOA ကိုကြည့်ရှုအားပေးနှဆင်ကြတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ရှင်အားလုံးဆက်မပေးခင်ကြပါစေကျွန်မခင်ဗျူထွေးပါနောက်စီစဉ်နေမှာပြန်ဆုံပါအောင်ပဲရှင်